မန္တလေးတိုင်းပြည်ဦးလွင်မြို့မှာမနေ့ကတန်ကားတော်နှစ်ပါးအပါအဝင်၄ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာအတိုက်အခံလက်နက်ကိုင်အင်အားစုတွေရဲ့လက်ချက်အဖြစ်စစ်ကောင်စီဘက်ကစွပ်စွဲလိုက်ပါတယ်
။ဒီကငါးခွေကနေပံ့ပိုးနေတာတော့ကျွန်တော်တို့ဒါ EU ဖွဲ့တွေနဲ့ဖြစ်ပါတယ်။ EU ဖွဲ့ကအများကြီးတော့ဒီကဲသူတို့ဒါအကွဲမှာကျွန်တော် PIA နဲ့ PNL အကွဲတွေရှိတယ်မဟုတ်တော့သူတို့ဆုံးပါရတယ်။အပြင်ဒီတကယ်လက်တွေ့တိုင်းတွေ့ပြီးအဆုံးပြည့်ပြတ်ခတ်တဲ့နေရာမှာတော့ကျွန်တော်တို့PDF အဖွဲ့တွေနဲ့ MG PDF အဖွဲ့တွေတို့ပဲကျွန်တော်တို့ဆောင်ရွက်ရပါတယ
်။ short တိုက်ဒုံးတွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကတူကဘိုးလောင်း၃ဦးအပါအဝင်12ဦးဒဏ်ရာရတယ်လို့လည်းပြောပါတယ်။ပြင်ဦးလင်မျိုးစစ်တပ်ကတူစေယုံကြီးနဲ့ဘုံတော်ကြီးចောင်းတချောင်းနဲ့လူနေအိမ်အနီးနားနေရာတချို့ကိုမနေ့ညပိုင်းကလက်နက်ကြီးကြီးတွေကြားရောက်ပျောက်ကွပောက်ကွဲခဲ့ရကထိခိုက်တိကျမှုတွေကြုံခဲ့ရပြီးတဲ့နောက်ဒီနေ့မှာတော့လုံခြုံရေးတွေတင်းကျပ်ထားတယ်လို့လည်းမြို့ကန်တွေကပြောပါတယ်။မနေ့အစောပိုင်းမှာပဲမန်းလေးမြို့တော်ဝင်မန်းတဲ့အနီးပောက်ကွဲမှုမှာတော့ကလေး9ဦးအပါအဝင်လူ12ဦးထပ်မံတဲ့ဒဏ်ရာရခဲ့ပါသေးတယ်။လက်လုံမိုင်းနဲ့တိုက်ခိုက်မှုဟာအတိုက်ခံလက်နက်ကိုင်အုပ်စုတွေရဲ့လက်ချက်အဖြစ်နဲ့လဲစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါသေးတယ်။